တန်တမန်ရဲ့ညှိနှိုင်းခဲ့ပြီးတဲ့နောက်မှာကနေဒါနဲ့တရုတ်နိုင်ငံတွေမှာဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးလိုက်တဲ့အတွက်စနေနေ့မှာပဲထားနေကိုအတီးတီးပြန်ရောက်သွားကြပါပြီ။ကနေဒါနိုင်ငံသားတွေဖြစ်တဲ့မိုက်ကယ်စပါဗောနဲ့မိုက်ကယ်ကော့ဖရစ်တို့စနေနေ့မနေ့ပိုင်းမှာကနေဒါနိုင်ငံအယ်ဘာတာကကယ်ဂရီကိုလေးနဲ့ပြန်လာပြီးဝင်ကြီးချုပ်ဂျက်စတင်ထရူဒိုကကြိုဆိုလိုက်ပါတ ကုမ္ပဏီထိတ်တန့်အရာရှိမန်ဝမ်ချိုးကိုကနေဒါမှာဖမ်းဆီးလိုက်ပြီးတရင်နှစ်ပတ်မပြည့်ခင်မှာပဲကနေဒါနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ရက်ပေါင်း1000ကျော်အဖမ်းဆီးခံရတဲ့ကနေဒါနိုင်ငံသားနှစ်ယောက်ဌာနေပြောင်းလာပြီးမိနစ်ပိုင်းအကြာမှာပဲဟော်ဝေးကုမ္ပဏီရဲ့ဗန်နိုင်းဆိုင်အမှုဆောင်အရာရှိချုပ်မန်ဝမ်ချိုးရဲ့လေယာဉ်ကလည်းတရုတ်နိုင်ငံကိုဆက်ရောက်သွားတာဖြစ်ပါတယ်။သူမှပြန်လွတ်လာတဲ့တရင်ကိုတရုတ်ဗဟိုရုပ်သံကထုတ်လွှင့်ပေးနေတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကလည်းသူ့ social media မှာမန်ဝမ်ချိုးကနေဒါကပြန်ထွက်လာခြင်းကစပြီးတင်ထားတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထနီဘလင်ကင်ကလည်းကနေဒါနိုင်ငံသားနှုတ်ပြန်လွတ်ပေးဖို့တရုတ်အာဏာပိုင်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုခဲ့ပါတယ်။